Syria နိုင်ငံမှာဒါရုလက်နဲ့အသုံးပြုမှုဟာအဲဒီမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေအများကြီးအချိန်မြင့်လာစေမယ်။လူတွေကိုပြင်းပြင်းထန်ထန်အကျိုးသက်ရောက်မှုတွေဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂဒုတိယအတွင်းရေးမှူးချုပ်ကပြောလိုက်ပါတယ်။ Mr. Jen Ellison က Syria ရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အရေးပေါ်အစည်းအဝေးတွင်မှအခုလိုပြောသွားတာဖြစ်ပါတယ်။Damascus မြို့တော်နောက်မှာအစိုးရတပ်ဖွဲ့တွေကရာနဲ့ချီတဲ့ရဲသားတွေကိုဒါရုလက်နက်တွေအသုံးပြုပြီးတော့ဟူဒူးနေကတပ်ဖြစ်ခဲ့တယ်လို့အတိုက်ခံတွေကပြောတဲ့ကိစ္စရက်ကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးပေါ်အစည်းအဝေးထိုင်နေကြတာပါဟူဒူးနေကတပ်ဖြတ်မှုဖြစ်ပွားခဲ့တဲ့နေရာတွေကိုကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေတွားရောက်ခွင့်ပြုဖို့အာရဗ်အဖွဲ့ချုပ်နဲ့အမေရိကန်ပါဝင်အနောက်အင်အားကြီးနိုင်ငံတွေကဆီးရီးယားအစိုးရကိုတိုက်တွန်းနေပါတယ်တဘုံဘက်ကထိန်းချုပ်ထားတဲ့ Damascus မြို့တော်စင်ကြေဘုံကိုဒါရုလက်နဲ့အုံပြုပြီးတော့တိုက်ခိုက်ခဲ့တာမဟုတ်ပါဘူးလို့ဆီးရီးယားသမ္မတ Bashar al-Assad အစိုးရအဖွဲ့ကညင်းဆိုနေတာပါဒီနေ့အစောပိုင်းမှာတဘုံတွေဘက်ကဒါရုလက်နဲ့အုံပြုတယ်လို့အစိုးရကတိုင်ကြားလို့ကုလသမဂ္ဂကလာရောက်စုံစမ်းမဲ့ကိစ္စကိုလမ်းကြောင်းလွှဲဖို့အတွက်အတိုက်ခံဘက်ကအခုလိုပြောနေတာပါလို့သမ္မတ Assad ရဲ့အစိုးရအဖွဲ့ကဆွဆွဲနေပါတယ်ရှင်